NLD အစိုးရသက်တမ်းပထမနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းကမျှော်မှန်းတာထက်ရော့ကျခဲ့ပေမဲ့လာမယ့်2019-2018ခုနှစ်အတွင်းမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုနှုန်းက 6.9 ရာခိုင်နှုန်းအထိရှိလာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမကြသေးခင်ကဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကိရဲ့တွေကြောင့်နိုင်ငံခြားရေးနှီးမြှုပ်နှံမှုအပေါ်ထိခိုက်လာနိုင်တယ်လို့လည်းဆိုပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်မမြင့်ခိုင်ကသတင်းပြပို့ထားပါရရှင
်မြန်မာနိုင်ငံရဲ့စီးပွားရေးပြန်လည်တည်ငြိမ်လာပြီးလာမယ့်2019-2018ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 6.9 ရာခိုင်နှုန်းအထိမြင့်တက်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားတာပါအစိုးရသစ်စတင်တာဝန်ယူတဲ့ 2016-2019 ခုနှစ်မှာမြန်မာစီးပွားရေးတိုးတက်မှုနှုန်းမြုံမန်းထားတာထက်ကျဆင်းခဲ့ပေမဲ့လာမယ့်နှစ်အတွက်မြန်မာစီးပွားရေးတိုးတက်မှုအပေါ်အကောင်းမြင်ပါတယ်လို့မြန်မာပြည်ကိုရောက်ရှိနေတဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF Mission အဖွဲ့ခေါင်းဆောင် Mr. Shanaka Jayanath Peeris ကဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ
Of course this is probably the rebound is not as strong as what we thought last year
But still 2019ခုနှစ်မှာမြန်မာစီးပွားရေးကကျွန်တော်မျှော်မှန်းထားတဲ့အောင်မတူးတက်ခဲ့ပါဘူးဒါပေမဲ့လာမယ့်2019-2018ဘဏ္ဍာနှစ်မှာတော့မြန်မာစီးပွားရေးတိုးတက်မှုနှုန်းက 6.9 ရာခိုင်နှုန်းထိမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်2016-2019ဘဏ္ဍာနှစ်မှာရှိခဲ့တဲ့စီးပွားရေးတိုးတက်မှုနှုန်း 9.9 ရာခိုင်နှုန်းနဲ့ရှင်ကွာချက်အတော်ကိုကြည့်ရပ
ါ 2016-2019 ဘဏ္ဍာနှစ်မှာလေယာဉ်ကဏ္ဍထုတ်လုပ်မှုနဲ့ပြပတင်ပို့မှုအားနည်းခဲ့ပြီးရန်ကုန်မြို့မှာလည်းဆောက်လုပ်ရေးစီမံကိန်းတွေယာယီရပ်ဆိုင်းခဲ့တာတွေကြောင့်စီးပွားရေးတိုးတက်မှုနှုန်းမြုံမန်းတာထက်ကျဆင်းခဲ့ရတာဖြစ်တယ်လို့ဆိုပါတယ် Article 4 Mission လို့ခေါ်တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုယ်စားလှယ်တွေရဲ့စီးပွားရေးအခြေအနေလေ့လာဆန်းစစ်ရေးခီးစဉ်ကိုနှစ်စဉ်ပြုလုပ်လေ့ရှိပြီး2019ခုနှစ် IMF ရဲ့မြန်မာပြည်ခီးစဉ်ကတော့ဒီကနေ့ပဲပြီးဆုံးသွားခဲ့တာပါမကြသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းပြည်ပခါတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာခရက်တွေကြောင့်လက်ရှိအချိန်ထိမြန်မာစီးပွားရေးအပေါ်ရိုက်ခတ်မှုကြီးကြီးမားမားမရှိသေးပေမဲ့နောက်ပိုင်းမှာတော့ရှိလာနိုင်တယ်လို့ IMF Mission အဖွဲ့ခေါင်းဆောင်ကအခုလိုပြောပါတယ်
The conflict and the humanitarian crisis in Rakhine State
မကြသေးခင်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာခရက်တွေကြောင့်မြန်မာစီးပွားရေးအခြေအနေပေါ်တိုက်ရိုက်တက်ရောက်မှုလောလောဆယ်တည်းမရှိသေးပေမဲ့ဒါနဲ့ကဖွံ့ဖြိုးရေးဆိုင်ရာငွေကြေးထောက်ပံ့မှုတွေနဲ့ယင်းနှိမ့်မြုံနှံသူတွေအမြင်တွေပေါ်ထိခိုက်လာနိုင်ပါတယ်။ဒါအပြင်ခီးသွားလုပ်ငန်းအပေါ်မှာလည်းထိခိုက်လာနိုင်ပါတယ်
။ပြီးခဲ့တဲ့လတုန်းကရခိုင်ပြည်နယ်အရေးနဲ့ဆက်ဆက်ပြီးမြန်မာအစိုးရဘတ်ဂျက်ကိုအားဖြည့်ကူညီမဲ့ရန်ပုံငွေအမေရိကန်ဒေါ်လာတန်းနေရာကိုကမ္ဘာဘဏ်ကမပေးတော့ဘဲဆိုင်းငံ့ခဲ့တာလည်းရှိပါတယ်။မြန်မာပြည်ရဲ့လေယာဂန္ဓာနဲ့ပို့ကုန်တွေပြန်လည်ဥမော့လာတာကြောင့်2019-2018ဘဏ္ဍာနှစ်မှာမြန်မာပြည်ရဲ့စီးပွားရေးတိုးတက်မှုမြင့်လာမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အနေနဲ့ခန့်မှန်းထားတာဖြစ်ပြီး2019-2018ရဲ့ဒုတိယနှစ်ဝက်မှာမှစီးပွားရေးတိုးတက်မှုနှုန်းပိုမြင့်မယ်လို့မျှော်မှန်းထားတာပါလက်တလောကာလမှာတော့စီးပွားရေးတိုးတက်မှုအရင်ခန့်မှန်းထားတာထက်အားနည်းနေဦးမှာဖြစ်တယ်လို့သုံးသပ်ထားပါတယ်ရှင်